ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပေမယ့်ပထမဆုံးဩစတြေးလျအာဆီယံအထူးထိပ်တည်စည်းဝေးကိုအင်ရှင်အဖြစ်နဲ့ကျင်းပနေတာဖြစ်ပါတယ်။ဒေသတွေမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ဝင်ရှာကြည့်တဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပိုပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်ဖို့အတွက်ပါအခုလိုပထမဆုံးဩစတြေးလျအာဆီယံအထူးထိပ်တည်စည်းဝေးကိုပြုလုပ်တာဖြစ်ပါတယ်။ဆစ်ဒနီမြို့မှာစနေတနေ့တွေနှစ်ရက်ကျင်းပမယ့်ထိပ်တည်စည်းဝေးကိုတက်ရောက်ကြတဲ့အာဆီယံခေါင်းဆောင်တချို့အပေါ်လူခွေရေးနဲ့ပတ်သက်လို့ဝေဖန်စရာတွေရှိနေချိန်မှာဝင်ကြီးချုပ်မာကွန်တန်ဘောကဩစတြေးလျနိုင်ငံကိုဖိတ်ကြားတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ကုန်သွယ်ရေးအကြမ်းဖက်မှုတိုက်ချက်ရေးတို့ကိုအာရုံစိုက်တဲ့အချိန်ထဲမှာလူခွေရေးကိုလည်းဦးစားပေးဖို့တိုက်တွန်းနေကြတာပါ။ဖိလစ်ပိုင်မှာတမရရော်ဒရီဂိုဒူတာတေရဲ့မူရစေဝါတိုက်ချက်နှိမ်နင်းတဲ့စီမံကိန်းအတွင်လူပေါင်းရာနဲ့ချီဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စ။ကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လကျင်းပမယ့်အထွေထွေရွေးကောက်ပွဲမတိုင်ခင်ဝင်ကြီးချုပ်ဟွန်ဆိုင်ကနိုင်ငံရေးအတိုက်အခံတွေအစိုးရဆန့်ကျင်တွေကိုနှိမ်နင်းဖမ်းဆီးနေတယ်လို့သတင်းမီဒီယာတွေကဖိနှိပ်နေတဲ့ကိစ္စ၊ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာ9သိန်းလောက်ထွက်သွားတဲ့ကိစ္စတွေကလူခွေလှုပ်ရှားသူတွေအတွက်ထောက်ပြစရာဖြစ်နေပါတယ်။ဩစတြေးလျဝင်ကြီးချုပ်မော်ဂန်တန်ဘောကတော့ဒေသတွေနိုင်ငံတွေနဲ့ဩစတြေးလျနိုင်ငံဆက်ဆံရေးဟာပုံပွင့်နေနေပြောဆိုဆက်ဆံတဲ့ဆက်ဆံရေးမျိုးဖြစ်တယ်လို့တောက်ချာနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်။ I just want to say that weApproach ASEAN with the greatest of respect. We respect the centrality of ASEAN in our region.
ASEAN ကို Australia လေးစားမှုနဲ့ချင်းကဆက်ဆံတယ်ဆိုတာကိုပြောချင်ပါတယ်။ကျွန်တော်တို့ဒေသထဲမှာ ASEAN ရဲ့အရေးပါမှုကိုအလေးထားပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီမှဆုံးဖြတ်တဲ့ ASEAN ရဲ့ပုံစံကိုလေးစားပါတယ်။အထူးသဖြင့်ထိပ်ကြီးစည်းဝေးအတွင်းမှာစီးပွားရေးမဟာဗျူဟာလူခွင့်ရေးဆိုင်ရာအကြောင်းအရာမျိုးစုံကိုဆွေးနွေးတော့မှာပါ။မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လေနိုင်ငံတော်အတိုင်းနိုင်ငံနဲ့ကျွန်တော်တွေ့ဆုံတဲ့အခါဆွေးနွေးမှာဖြစ်ပါတယ်
။ဒေါက်တာစစ်တီနဲ့တီးစားတွေ့ဆုံတဲ့အခါဆွေးနွေးမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပေမဲ့ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့ဩစတြေးလျအာဆီယံအထူးထိပ်တည်စည်းဝေးပွဲအတွင်းမှာထက်တွင်ဆွေးနွေးမယ်လို့တော့အာမမခံပါဘူး။ဒါပေမဲ့အင်ဒိုနီးရှားတမရဂျိုကိုဝီဒိုဒိုကတော့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုစစ်တီမှာတင်ပြဆွေးနွေးမယ်လို့ဩစတြေးလျသတင်းမီဒီယာတစ်ခုနဲ့နေမြန်းကမ်းမှာပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အင်ဒိုနီးရှားတမရကရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုမြန်မာအပါအဝင်အာဆီယံခေါင်းဆောင်တွေဩစတြေးလျခေါင်းဆောင်တွေနဲ့ဝိုင်းဝန်းဖြည့်ရှင်းနိုင်ဖို့အတွက်သူ့ဘက်ကအစားပြုဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဒုက္ခသည်ခုနှစ်သိန်းနီးပါးထွက်ပြေးရလောက်အောင်မြန်မာလက်နက်ကိုင်တပ်ဖွဲ့ဝင်တွေကဆူဆူဝါဝလူခွင့်ရချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေရှိနေတာပါ။စစ်တပ်ရဲ့လုပ်ရက်ကိုပြတ်ပြတ်သားသားပြစ်တင်ရှုံချခြင်းမရှိတဲ့အတွက်လို့ဆိုပြီးဒေါက်ဆန်းစုကြည်ကိုလည်းဝိုင်းပြီးတော့အပြစ်တင်နေကြတာဖြစ်ပါတယ်။ဝင်ကြီးချုပ်မာဂွန်တန်ဘောနိုင်ငံသားရေးဝင်ကြီးဂျူလီဘစ်ရှော့ပ်တို့အနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုတိုက်တိုက်တွန်းတွန်းပြောဖို့အခွင့်ကောင်းမယ်လို့လည်းလူ့အခွင့်အရေးဖွဲ့တွေကပြောနေပါတယ်။မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်ပါလို့အထိပ္ပာယ်ရတဲ့မြန်မာ Stop Ethnic Cleansing ဆိုတဲ့ signboard ကိုချိတ်ဆွဲပြီးဆစ်ဒနီမြို့နယ်ကအထင်ကရဆစ်ဒနီ Opera House ကစားရုံရှိရှေ့ပြင်မှာAmnesty International အဖွဲ့ဝင်တချို့ကတောက်ကြနေကတင်မောနဲ့ဆန္ဒပြခဲ့ကြပါတယ်
။ Australia has been continuing to support the Myanmar military and we are out of step with the rest of the world.
Australia ကမြန်မာစစ်တပ်ကိုစက်ပြီးထောက်ခံနေတာကကမ္ဘာလယ်မှာစီးကျော်နေတာဖြစ်ပါတယ်။ Amnesty International ရဲ့လေးလာချက်တွေအရမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ပြစ်မှတ်ထားပြီးစနစ်တကျလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရဲ့လုပ်ရက်တွေလုပ်နေတယ်ဆိုတာသိရပါတယ်။မြန်မာနဲ့ဆီးရီးယားဆက်ဆံမှုကိုဖျက်တောက်ပြီးဩစတြေးလျအစိုးရမဲလ်ကွန်တန်ဘူးရဲ့ဦးဆောင်မှုကိုပြသဖို့လိုပါတယ်။မြန်မာစစ်တပ်ကိုတင်နန်းပေးဖို့နဲ့တပ်ဖွဲ့ဝင်တွေကိုအင်္ဂလိပ်စာသင်ကြားပေးဖို့ဩစတြေးလျကာကွယ်ရေးဌာနက2019-2018ခုနှစ်အတွင်းဩစတြေးလျဒေါ်လာ4သိန်းလောက်တုံးဆွဲလိမ့်မယ်လို့ ABC သတင်းမှဖော်ပြထားပါတယ်။ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေကြားဆစ်ဒနီမြို့မှာမတ်လ18ရက်နဲ့18ရက်နေ့ရက်ကျင်းပမယ်အထူးထိပ်တည်ဆွေးနွေးပွဲဟာနှစ်ဖက်ဆက်ဆံရေးခေတ္တကိုစတင်လိုက်တာဖြစ်တယ်လို့ဩစတြေးလျအစိုးရကပြောကြားထားပါတယ်။ဒေါက်ဆန်းစုကြည်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ကတော့အထူးထိပ်တည်ဆွေးနွေးပွဲအပြင်ဩစတြေးလျအစိုးရနဲ့နှစ်ဖက်တီးတန့်ဆွေးနွေးဖို့အထူးအဲဒီရီအနေနဲ့ဖိတ်ကြားခံရတာဖြစ်ပါတယ်။2015ခုနှစ်တည်းကစလို့အာဆီယံအဖွဲ့ကြီးအတွင်းဩစတြေးလျနိုင်ငံရဲ့အကြီးအကဲရေးမှုအဖြစ်မြန်မာကဆောင်ရွက်ပေးခဲ့တဲ့အပေါ်ကျေးဇူးတင်အတိအမှတ်ပြုဖို့ဖြစ်တယ်လို့ဝန်ကြီးချုပ်တန်တော်ရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။လောလောဆယ်ဆစ်ဒနီမြို့မှာရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာမတ်လ19ရက်တနင်္လာနေ့ကျရင်ကန်ဘရာမြို့မှာမြန်မာတန်ရုံးရဲ့စီစဉ်မှုနဲ့ဩစတြေးလျရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါရဲ့ရှင်။